Australia Germany နဲ့ Brunei နိုင်ငံတွေကမြန်မာသားမှတ်ကြီးတွေကိုပြန်လည်ခေါ်ယူပြီးတန်ရုံးယာယီတာဝန်ခံများနဲ့အစားထုတ်ခန့်လိုက်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်
။တပတ်နိုင်ငံတွေဘက်ကတန်တမာအစ်စ်ရှော့ချဆက်ဆံတာတွေကိုပြန်လည်တုံ့ပြန်တာဖြစ်တယ်လို့ခုလိုပြောပါတယ်။ကျွန်
တော်တို့ဒါသူတို့အနေနဲ့တန်ရုံးမှာသူတို့တန်ရုံးတွေမှာတန်ရုံးယာယီတာဝန်ခံတွေပဲသူတို့ဆန့်ကျင်တာရှိပါတယ်။အဲဒါကြောင့်မလို့လေကျွန်တော်တို့ဒီကစင်းသားချင်းင်းပွဲတွေမှာလည်းနိုင်ငံခြားရေးမြေခံတာကိုကျွန်တော်တို့ခိုင်းတဲ့ပတ်သက်ပြီးနိုင်ငံတွေရဲ့တခြားနိုင်ငံတွေရဲ့သံတမန်အသင်းပေါ့နော်ဆော့ချမှုတွေလည်းမြေကြတာကြီးတယ်ကျွန်တော်တို့အနေနဲ့ကတော့အဲတူကြီးတဲ့ဆောင်ရွက်ချက်များဆောင်ရွက်သွားမယ်ဆိုတော့ပဲရှိပါတယ်အကြောင်းကျွန်တော်တို့အနေနဲ့ခိုင်းနိုင်ငံသုံးနိုင်ငံသံတမန်ကြီးတွေကိုကျွန်တော်ပြန်လည်ခေါ်ထားလို့ပြောရတယ်အထူးကမတ်တရားတော့ပြန်ရောက်နေပါပြီအဲဒီမှာလည်းကျွန်တော်တို့အနေနဲ့အမေအော်စတြေးလျဘူနိုင်ငံသုံးနိုင်ငံမှာအဲမြန်မာနိုင်ငံအနေနဲ့ဓာတ်ရီးပိုင်းတောင်းတဲ့နေပဲထားရှိပြီး
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီကိုဖိအားတွေပေးလာကြတဲ့အထက်နိုင်ငံတချို့ကမြန်မာနိုင်ငံကိုသံတမန်အစ်စ်လျှော့ချဆက်ဆံလာခဲ့ပါတယ်။ဒီအပေါ်မှာမြန်မာနိုင်ငံဘက်ကလည်းတံပြန်ပြီးသံတမန်အစ်စ်လျှော့ချဆက်ဆံလာလို့ပဲလို့စစ်ကောင်စီဘက်ကတုံ့ပြန်ခဲ့ဘူးပါတယ်။အခုလိုတံအစ်စ်လျှော့ချထားတဲ့အထက်ဗြိတိန်အစ်ရေးလိုနိုင်ငံတချို့ရှိနေသေးပေမဲ့ဒီနိုင်ငံတွေအပေါ်ရောတုံ့ပြန်ဖို့ရှိပါသလားလို့ VOA ကမေးမြန်းခဲ့ပေမဲ့စစ်ကောင်စီဘက်ကရှင်းရှင်းလင်းလင်းမတုံ့ပြန်သေးပါဘူး။မြန်မာစစ်ကောင်စီဟာလက်ရှိအားဖြင့်ကုလသမဂ္ဂဌာနချုပ်မှာပါကိုစားပြုခွင့်မရဘဲသံတမန်ရေးဖိအားတွေကျုံနေရပါတယ်။အာဆီယံအစိမ့်အစည်းအဝေးတွေမှာလည်းမြန်မာစစ်ကောင်စီကိုစားပြုတာကိုအခုချိန်ထိငြင်းပယ်ခံနေရပါတယ်။